စက်တင်ဘာလကလေးကစတင်လာခဲ့တဲ့ဟောင်ကောင်မြို့လေလမ်းမပေါ်ကတပိတ်စခန်းကိုအာဏာပိုင်တွေကဒီကနေ့အစောပိုင်းမှာစတင်ရှင်းလင်းပါတယ်။ဟောင်ကောင်အစိုးရရုံးချုပ်နာကစီးပွားရေးအချက်အချာကြတဲ့အမရာဒီရက်ကွက်လမ်းမတွေပေါ်ပိတ်ဆို့ထားတဲ့အတားအဆီးတွေကိုရှင်းလင်းဖို့ဆိုတဲ့တရားရုံးအမိန့်စာကိုတာဝန်ရှိသူတူကလာရောက်ဖတ်ပြပြီးနောက်ရှင်းလင်းမှုတွေစားလုပ်ခဲ့တာပါ။ဆန္ဒပြသူတွေဘက်ကတော့တားဆီးဟန်တားတာမျိုးမရှိဘဲသူတို့ရဲ့ဒဲတွေပစ္စည်းတွေကိုယူပြီးရဲအတပ်ဖွဲ့တွေထွက်ခွာသွားတဲ့နေရာလွတ်တွေစီရှေ့ပြောင်းသွားကြပါတယ်။အခုနေရာနဲ့စိတ်ကမ်းရဲ့တစ်ဖက်ကမွန်ဂော့ခရိုင်နေရာတွေကိုရှင်းလင်းဖို့ဟောင်ကောင်တရားရုံးကပြီးခဲ့တဲ့သတင်းပတ်တည်းအမိန့်ထုတ်ပြန်ထားတာပါ။ဟောင်ကောင်တရုတ်တက္ကသိုလ်ကမကြာသေးခင်ကကောက်ယူတဲ့လူမှုစစ်တမ်းတစ်ခုမှာဆန္ဒပြပွဲတွေကိုအဆုံးသတ်သင့်ပြီလို့အများစုကပြောထားတာထွက်လာပြီးတဲ့နောက်အခုလိုရှင်းလင်းမှုတွေဖြစ်လာတာပါစစ်တမ်းမှာတော့လူ1000ကျော်ထဲမှာ43ရာခိုင်နှုန်းကဆန္ဒပြပွဲကိုဆန့်ကျင်ပြီး34ရာခိုင်နှုန်းကထောက်ခံပါတယ်ဒါပေမဲ့လည်း69ရာခိုင်နှုန်းကတော့ဆန္ဒပြသူတွေအိမ်ပြန်သင့်ပြီလို့ပြောကြပါတယ်2019ခုနှစ်ဟောင်ကောင်မှာကျင်းပမဲ့အုပ်ချုပ်ရေးမှုရွေးကောက်ပွဲတွေကိုအပြည့်အဝဒီမိုကရေစီနှိကျကျင့်သုံးပေးဖို့ဆန္ဒပြသူတွေတောင်းဆိုနေတာဖြစ်ပါတယ်